ဟုတ်ကဲ့
မြန်မာနိုင်ငံကအခုဒီအာဆီယံလူ့ခွင့်ရေးပြည်ညာစာချုပ်မှာကတ်တက်ပြီးလက်မှတ်ထိုးလိုက်တယ်ဆိုတော့လူတွေကတော့အားအားသင့်ပေါ်တာပေါ့လေနိုင်ငံတကာကတော့နော်ပြည်တွင်းကလူတွေကတော့ပြည်တွင်းကလူတွေကတော့ပြုံးညာမှာပေါ့လေဒီလိုပဲကျွန်တော်ထင်ပါတယ်ဘာကြောင့်လဲဆိုတော့ဒါအာဆီယံဒီကျွန်တော်တို့လူ့ခွင့်ရေးဆိုင်ရာပြည်ညာစာရန်အရာဆိုရင်တော့ကျွန်တော်တို့ဒါလူ့ခွင့်ရေးတွေကိုလေ့စားလိုက်နာမှာကိုဒါပေမဲ့လည်းပဲအဲ့ဒီလူ့ခွင့်ရေးပြည်ညာမှလက်မှတ်ရေးထိုးလိုက်တယ်ဆိုတော့ဗမာနိုင်ငံရဲ့လက်ရှိပဂရိအခြေအနေတွေပြန်ကြည့်လိုက်တဲ့အခါကျတော့လည်းပဲသူအဲ့ဒါကပြောင်းပြန်ဖြစ်နေတယ်။ပုံမှန်ပြဋ္ဌာန်းထားတဲ့လူ့အခွင့်အရေးဆိုင်ရာနော်လိုက်နာရမယ်ကျင့်ဝတ်နော်တည်နေမြန်မာနိုင်ငံကကျင့်ကြံလုပ်ကိုင်နေတဲ့လုပ်ဆောင်ချက်တွေနဲ့ကဒါကတစ်ကမ္ဘာလုံးကလည်းပဲနော်ကျွန်တော်တို့မြဝါထင်နေအခုပြီးခဲ့တဲ့စက်တင်ဘာလရောဒေါ်လာရေးခါစပြီးတော့ပေါ့လေနောက်ဆုံးကျွန်တော်တို့နာခဲ့မုံတိုင်းလွန်ကာလတွေမှာနော်ကြည့်လိုက်လို့ရှိရင်မြန်မာစစ်အာဏာပိုင်များလှုပ်ထားကင်ထားတဲ့လုပ်ကင်ဆောင်ရွက်ချက်တွေဟာလူ့အခွင့်အရေးဆိုတာမပြောနဲ့တာမန်လူ့ကျင့်ဝတ်ကိုတောင်နားမလည်တဲ့နော်အနေအထားမျိုးတွေကျွန်တော်တို့တွေ့နေရတယ်အဲဒါကြောင့်လည်းပဲမြန်မာတွေပေါ့လေနိုင်ငံတကာရောက်နေတဲ့လူတွေပေါ့ပြည်တွင်းကပြည်သူလူထုကတော့လက်ရှိမြန်မာစစ်အာဏာပိုင်များအပေါ်မှာတော်တော်ကိုအားအသင့်ရတယ်နော်ဗုဒ္ဓဘာသာဝင်နိုင်ငံခေါဆောင်နေလို့ဆိုပြီးတော့ကသာမန်လူကြီးဝင်ကိုတော့နားမလည်တဲ့အခါကျတော့နားပါဆက်အာဏာပိုင်များကအခုအာဆီယံပြည်မြန်မာလက်မှတ်ရေးထိုးလိုက်တယ်ဆိုတဲ့အခါကျတော့တရားပြီးနော်ဗရပလန်တန်တလန်ဖြစ်နေတယ်ဆိုတာကတော့ဒါလူတိုင်းသိတဲ့ကိစ္စဖြစ်ပါတယ်အဲဒီမှာကျွန်တော်တို့ကြည့်ရလို့ရှိရင်တော့တကယ်ကတော့တို့ဒီမှာလက်မှတ်ရေးထိုးတာဟာတို့တကယ်ထိုးရင်တော့ထိုးတာမဟုတ်ဘူးဆိုတော့ကျွန်တော်တို့ဝန်နိုင်ငံလူနိုင်ငံသားတွေနော်မြန်မာနိုင်ငံကြီးကိုစောင့်ကြည့်လေ့လာနေတဲ့လူတွေအားလုံးသဘောပေါက်ပါတယ်ဒီအာဆီယံအဖွဲ့အစည်းကိုမြန်မာနိုင်ငံစဝင်လာတာကိုကသူ့ရဲ့အာဏာတည်မြဲရေးနဲ့တော့သူ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်ဒီအဖွဲ့အစည်းကိုသူအကာအကွယ်ယူဖို့ဝင်လာတာဖြစ်တယ်။ဒါမှမဟုတ်စဝင်လာကြတဲ့ကိုကသူကစေတနာမမှန်ပဲဝင်လာတဲ့နာဖအာဏာပိုင်များရဲ့စေတနာဟာမမှန်ဘူးဆိုတာအဲ့ဒီကလေးကကျွန်တော်တို့ကသိပြီးသားဖြစ်တယ်။ဆိုတော့အဲ့ဒီတုန်းကလည်းပဲအာဆီယံအဖွဲ့ဝင်နိုင်ငံများကဒီအာဆီယံအဖွဲ့ကိုဝင်မယ်ဆိုရင်တော့မြန်မာနိုင်ငံမှာဒီမိုကရေစီနော်ကျွန်တော်တို့ပြည်ပြောင်းလဲရေးလောက်ရမယ်ဆိုတဲ့နော်ရေဘူးရခံဝင်ချက်နဲ့သူ့ကိုလက်ခံခဲ့တာဖြစ်တယ်။ဒါပေမဲ့လည်းပဲဒီအာဆီယံနိုင်ငံတွေဟာသူတို့ထင်တယ်လို့ဒီမြန်မာစစ်အာဏာပိုင်များကိုနော်ဒီမိုကရေစီဘက်ကိုဒါသဘောထားကြောက်လာမလားဆိုပြီးတော့သူတို့စူးစမ်းဆန်းသပ်ခဲ့တာပဲ68ခုနှစ်ကနေဒီကနေ့ဒီအချိန်ထိသူတို့မြန်မာနိုင်ငံကိုပဲလိုမှသူတို့ထိန်းလို့တိန်လို့မရပဲနဲ့အာဆီယံတစ်ဖွဲ့လုံးပဲမျက်စိမျက်နှာပြရတယ်အာဆီယံရဲ့နိုင်ငံတကာနဲ့ဆက်ဆံတဲ့ဆက်ဆံရေးတွေမှာအကျိုးစီးပွားတွေဆုံးရှုံးပါတဲ့မျက်နှာတည်ရမှုတွေအများကြီးဖြစ်ခဲ့ရတယ်ဒါတွေကိုကြည့်လို့ရှိရင်ကိုပဲဒါမြန်မာနိုင်ငံဟာမကူကလည်းပဲသူတို့ဒီအာဆီယံရဲ့စီမံစည်းကမ်းတွေကိုနော်လိုက်နာပါမယ်လို့ပြောခဲ့ပြီလို့အာဆီယံပြောစကားကိုဘယ်တော့မှနားထောင်ကြတာမဟုတ်ဘူးအာဆီယံကမပြောနဲ့ကျွန်တော်တို့ကုလသမဂ္ဂကပြောဆိုနေတာတွေအကြံပြုနေတာတွေကိုတော့မှအလေးထားတာမဟုတ်ဘူးမြန်မာစစ်အာဏာပိုင်များဟာလက်ရှိသူတို့ရဲ့အခြေအနေဟာတကယ်တော့ 都江北运的嘞，喏，这个吧，农业、环卫、边境、中下人看你啊嘞，啊，以前的嘛都白路嘛，你那个那个皮亚的，你阿西安那个那个皮边嘞，啊，都那个，那牛拖拉家比，吊拉家比，收拉家比，收了，家里个都压力，喏，乡村那部队、家族有那部队不？那我嘛，喏，农卡拉农卡的记录没，老老在个咯，皮亚得大呀，得大呀，啊，都多阿钱嘞，那上头是。那预告回来呗，都出来安那地面一来呗，哎，那悄悄摸摸撇多少，说的崩山牛呢，啊，苦来呗，但阿钱那个那个，他比着他，格林家来他呗，格巴过来呗，突然的，他下面是，人家边上带比着林来他呗，那么突然个，突然呗，都来那些嘛来那，没来那些来那，我说的，格巴那边的突然带呗，路径那种面呢，突然比着叫半个里嘛过呗，你那天呢，喏，你那说原来人家有问题啊，你比着。ဒီကိစ္စနဲ့ပတ်သက်လို့အာဆီယံနိုင်ငံတွေကအလူခွင့်ချိုးဖောက်မှုဆိုင်ရာတွေနဲ့ပတ်သက်လို့ပြစ်တင်မယ်ဝေဖန်မယ်အရေးယူမယ်ဆိုတာမျိုးလုပ်လာမယ်ဆိုရင်လက်မခံဘူးဆိုတာမျိုးစင်ကာပူမှာနော်ဂျပန်အတွက်မှာပြောတာတော့ကျွန်တော်တို့ကြားလိုက်ရတယ်ဒီပြည်ရင်းစာချုပ်မှာမြန်မာနိုင်ငံလမ်းမှာရေးထိုးတယ်ဆိုတာဒီနော်သူတို့အာဏာတည်မြဲရေးကိုရှေ့ရှုပြီးတော့နိုင်ငံကဖိအားတက်တာအောင်နော်အခုဒီခွေ့မှာဒီတက်နဲ့ဆော်လိုက်တာဖြစ်တယ်လို့ကျွန်တော်တို့အဲ့လိုပဲမြင်တယ်ခင်ဗျ
ဟုတ်ပါတယ်ခင်ဗျဆရာဦးစင်လင်းပြောသလိုပါပဲဒီနိုင်ငံသားမှာလည်းပဲနိုင်ငံရေးအကဲကပုံကိုယ်တွေတော်တော်များများကတော့အခုလိုအာဆီယံပြည်ရင်းစာရန်အတွက်ကိုမြန်မာစစ်အစိုးရကမြန်မြန်ဆန်ဆန်အတည်ပြုလက်မှတ်ရေးထိုးပေးလိုက်တယ်ဆိုတာကလောလောဆယ်မှာနားအေးအောင်လို့အခုလောလောဆယ်ဒီစီဝေးမှာဒီအဝေးပါအပြစ်တင်ခံရမှုတွေတက်တာအောင်အပြောဆိုခံရတာတက်တာအောင်လို့သူတို့လှုပ်လိုက်တယ်လို့ပဲယူဆကြတာပေါ့ဒါပေမဲ့ဥညာဝင်းကပြန်ပြီးတော့စုံစမ်းစစ်ဆေးမှုတွေလာပြီးတော့လုံတာမျိုးကိုတော့လက်မခံနိုင်ဘူးလို့ဆိုတဲ့အခါကျတော့အများကတို့ထင်သားပဲဆိုတော့အခြေအနေပဲပြန်ရောက်သွားတာပါပေါ့လေအဲ့တော့ကိုအောင်သူငင်းကရောအခုဒီအခုဖြစ်လာတဲ့ကိစ္စမှာဘယ်လိုများသဘောရှိပါလဲခင်ဗျဟ
ုတ်ကဲ့သဘောကတော့မကွဲလွဲဘူးထင်ပါတယ်ခင်ဗျဆိုတော့ဒီအာဆီယံအစည်းအဝေးအပြီးမှာပဲအမေရိကန်နိုင်ငံညာရေးဝန်ကြီးဟိုကွန်မစ်ကွန်ဒိုလီဇာရိုက်စာပြောသွားတာလည်းရှိပါတယ်ဆိုတော့ပြောတာကအခုလက်ရှိအာဆီယံရဲ့ပြည်ညင်စာတန်းကတဲ့ဒါကဟိုတရားဥပဒေအရအုပ်ချုပ်ရေးကိစ္စတွေလူခွင့်ရေးကိစ္စတွေနောက်တစ်ခုကတော့ဒီပို့ပြီးတော့ဟိုလွတ်လပ်ပွင့်လင်းတဲ့လူပေါင်းအဖွဲ့ကြီးကိုသွားမဲ့အခြေထောက်ကြီးညွှန်ပါတယ်တဲ့သို့တော်လည်းမြန်မာအစိုးရရဲ့လုပ်ပုံကိုင်ပုံတွေကတော့တလွဲဖြစ်နေတော့ဒီလိုအခုလက်မှတ်ထိုးတာကိုပဲတတော်ကိုအံ့ဩစရာဖြစ်နေတယ်ဆိုတဲ့အနေထားသာသုံးသပ်ပြောခဲ့တာရှိပါတယ်ဆိုတော့ကျွန်တော်သဘောကလည်းဒီလိုပါပဲခုနဦးစင်လင်းတို့ထောက်ပြသလိုပဲလက်ရှိအစိုးရကဟိုနောက်ခါလာနောက်ခါကြီးပေါ့လက်ရှိပြဿနာအေးရောဆိုပြီးတော့ဟိုဒီကိစ္စကိုလက်မှတ်ထိုးလိုက်ကြပဲဖြစ်ပါတယ်ကျွန်တော်သုံးသပ်မိတာကတော့အာဆီယံအဖွဲ့မှာလည်းအားနည်းချက်တွေရှိနေပါတယ်ဒီမှာဒီမစွန့်လွတ်နိုင်တဲ့ဒီအားလုံးအဖွဲ့အားလုံးဆယ်ဘွဲ့အားလုံးသဘောတူညီမှ consensus ပေါ့ဆိုတော့ဒီလိုသဘောတူညီမှဆုံးဖြတ်လို့ရတယ်ဆိုတဲ့ကိစ္စတွေရှိသလိုနောက်တစ်ခုကဒါတနိုင်ငံအတွင်းရေးကိုတနိုင်ငံဝင်မဆက်ဖွဲ့ရင်ဆိုတဲ့မူကိုအာဆီယံကအခုချိန်ထိကန့်ဆွဲထားလို့ဖြစ်ပါတယ်ဆိုတော့ဒီအနေအထားပေါ်မှာပဲစစ်ဆိုးရွားကဟိုလှုပ်တာဆဲ့တာဆက်ပြီးတော့ဟိုကစားနိုင်တယ်ဆိုတော့အနေထားကိုသုံးသပ်လို့လက်မှတ်ထိုးတာလို့လည်းကျွန်တော်အနေနဲ့တော့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟိုကိုအောင်နိုင်ကဘယ်လိုများမြင်မိပါလဲခင်ဗျာ
ခုနဦးစင်လင်းနဲ့ကိုအောင်သူငင်းတို့ပြောရရင်လည်းဟိုသဘောထားကွဲပြားမရှိပါဘူးမရှိဘူးဆိုတာဟိုဒီအာဆီယံချာတာဆိုတာကလည်းဟိုစီးနှောင်အားမရှိဘူးပေါ့စီးနှောင်အားမရှိဘူးဆိုတာဒီဟာတွေဒီအာဆီယံဒေတာတွေမှာရှိတဲ့နိုင်ငံတွေကဒီဟာကြီးဒီဟာကြီးကိုလိုက်နာကြမယ်ဟေ့လို့ပြောထားတယ်ဒါပေမဲ့မလိုက်နာလို့ရှိရင်ဘလို့အပြစ်ပေးမယ်ဘလို့အရေးယူမယ်ဆိုတာမျိုးကိုဘလို့မှတသက်မှတ်မှမရှိနေတဲ့အနေထားပါနော်သို့မဟုတ်ရက်ကွက်တဲ့မှာအင်ဒီယာတွေအမိုက်မပုံရဆိုပြီးဆိုင်းဘုတ်ထုံထားတယ်အဲ့ဒီဆိုင်းဘုတ်ပေးမှပဲအမိုက်ပုံကြီးဖြစ်နေဒါပေမဲ့ဒီအမိုက်တွေဘယ်သူပြစ်တာလဲဆိုတာမစုံလမ်းရဘူးမလေ့လာရဘူးအမိုက်ပြစ်တဲ့လူအရေးမကြီးရဘူးဆိုတဲ့အနေထားမျိုးရှိလို့ရှိရင်ဒီဆိုင်းဘုတ်ကြီးကဘလို့သွားပြီးအရေးပါမှာလဲဒီလိုအရေးမပါတဲ့အခြေအနေရှိနေသေးတဲ့အချိန်မှာဒီလိုမျိုးဟိုပြည်ညာစာတန်းကိုလက်မှတ်ရေးထိုးလိုက်တာလို့ထင်ပါတယ်ဒီလိုမျိုးအရေးယူလာမယ်အနေထားမျိုးတွေကြာရင်တော့မြန်မာဆိုရတကကာကွယ်သွားမယ်ဒီဟာတွေကိုကန့်ကွက်သွားမယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်ခင်ဗ
ျဒီမြန်မာစစ်ဆိုးရဲ့ပြောတာကိုယုံကြည်လက်ခံတဲ့လူကလည်းတော်တော်ကိုပဲမြန်မာနိုင်ငံအကြောင်းကိုခခနနနဲ့အသေးစိတ်မသိကြလို့သာယုံရင်ယုံကြပါလိမ့်မယ်ဒီတော့တကယ်လို့သာဒီအာဆီယံပြည်ညာစာတန်းကိုလက်တွေ့အကောင့်တဲ့ပေါ်မယ်ဆိုလို့ရှိရင်လူအခွင့်အရေးနဲ့ပတ်သက်လို့ဒီလိုက်နာလှုပ်ဆောင်မဲ့မူဝါဒတွေအများကြီးပဲရှိနေတယ်မြန်မာနိုင်ငံအနေနဲ့ကကမ္ဘာပေါ်မှာလူအခွင့်အရေးအချိုးဖောက်ဆုံးနိုင်ငံတွေထဲမှာတနိုင်ငံလည်းဖြစ်နေတဲ့အခါကြတော့ဒီပြည်ညာစာရန်ကိုသူတို့လက်မှတ်ရေးထိုးတာဟာခုနပြောခဲ့လို့ပဲအံ့ဩစရာကြီးဖြစ်နေတယ် ကျွန်တော်ကတကယ်လိုက်နာမလားလူတွေကိုအခွင့်အရေးဘယ်လောက်ပေးလာမလဲဒီတရင်သာလွတ်လပ်ခွင့်တို့လူတွေကိုလွတ်လပ်စွာစီယုံခွင့်တို့ပြောဆိုခွင့်တို့ဆိုတဲ့ဒီအခြေခံလူခွင့်ရေးတွေကိုဘယ်အတိုင်းအတာထိပေးလာမလဲဆိုတာလည်းပဲစဉ်းစားရတဲ့ချက်ဖြစ်နေတာပေါ့နောက်သူကြားသွားတဲ့ချက်ကတော့စင်ကာပူနိုင်ငံသားရဲ့ဝန်ကြီးပြောတဲ့စကားတွေထဲမှာမြန်မာနိုင်ငံသားရဲ့ဝန်ကြီးဦးညံဝင်းကသူ့ကိုပ 对嘛？变比如说，六港六南部呀，是的，是自家出来了嘞，都说你走路要要撇多大的嘞，价格也不低嘞。哎呦，第一七年的八代六个，是啊，五十年的那边路面嘛，来看看。
OK， 哎嘛，股价比我六千，你话那样，适当的水，那多少股玻璃啊？可怕，来嘛咯，你讲谢谢讲的，谢呗。啊，你要说，人家也那个首先都要股，爸妈都不个，伊阿的张家姐么是为呢？股路。Pazi Chonong Tare, Pazi Chonong Zenga Leve, Dajinodo Woman Limbio, you know, Nodru Seana Vaini, De Magu Veda, No Gain Guevio Dosu, Lojian Jende, Amagan Gaiani, Biro Lojamu Chuzara, Maomi and Lo, No, and that Dosu Alevadu Longyo Ye Dwell, not to Eddie, Jeskan Kuma, when I do. So Eriani Biro Dosu Atinika, Dolu Shi, eh? Imda Jimare.ยาด้วยมือยึดคู่อะไรมาลูน้องคนนั้นเนี่ยยาจะลงมาเบียร์ลูจันนรุมาดามมาอย่างนี้จันนรุปีชาเลยแล้วดีจะไปยังไงซะมาคู่ลูจันนรุแต่ยังลูเดียข้างกินเนี่ยทำมีโชคทาราตัวมันลูดามาเช็ดดาเบียร์ลูจันนรุเบียวมาเลยดีกันซะเนี่ยปัตตาลูเลยดีกันเนี่ยที่ลูดาลูคนยิ่งเลี้ยซาร์เลยปูมาสุดยอดยามีเพื่อเดชส่วนเนาะมาลูจันนรุสุดดาวมาจันนรุดาฮัมเบียร์ลีรอลูเบียวมาตรงนั้นเสียเสียกูงเพื่อแม่ปูมาดามสิเลยบาลีเพื่อเลยสุดาลีดอเนื้อสูน่าพิจารณาดูกูเลี้ยงดีแบบที่ยังคันเนี่ยไปท้าวเอาเนาะน้องตบว่ารอสูงนั้นสิสิเดียสุราลีเราเราลูกยาวกว่าเนี่ยตัวกูหาสิเดียได้ไหมสุยากรายงาที่ลูกจำมือกูที่เนี่ยทำให้ท่าละสุเรขาเจ้าโตแล้วโตสามสูจีเนี่ยเนี่ยก็น้องเนี่ยยังนึกว่าสูเชนเดียวเลยเฉยๆตั้งยี่ลูรูน้องตั้งยี่ลูรูลูสุเรเนี่ยมาจีโนรูมาจีโนรูเนี่ยงาตั้งยี่น่าบังสูเนี่ยเนี่ยงาเฉยๆตั้งยี่น่าลูรูเนี่ยดูยี่กันเลยเท่ากันอะไรก็น้องเช็ดเดี๋ยวก็น้องเดียวกูคู่ลูกเนาะที่เราพันธุ์ชงน้องทาร์เรสุราที่เดียวจีมาเรสู้ว่าเรื่องคุณยิ่งชอบมึงอยู่สุราหรอเฮ้ยมาสิโดมันเลยนะคู่ที่เราปีกันเลยปีนี้ก็เว้ยน้องมีมาเนี่ยมาเนี่ยยี่เจ้าน่ะมีสิบหุ่นสุราหุ่นตัวเดียวเท่านี้ก็ยังเลยนี่ก็อุบลีดีกูน้องเสียบีโรยีดาบีโรยีบ้านเราด้วยเนี่ยไอ้ตัวเท่านั้นมาเลยเว้ยเนี่ยยี่เจ้าน่ะท้องน้องสิเนี่ยไอ้ตัวดีลูกเชน ဒီမှာလည်းမယုံပါဘူးဒီကနေ့တည်းထိတယ်ပဲလေအဲ့တော့အချိုးဆုံးကဘာတန်းထပ်ပြီးခက်လာလဲဆိုတော့အခုကျွန်တော်တို့ဒီနာဂစ်မုံတိုင်းမှာကျွန်တော်တို့တွေ့ရတာအခုနိုင်ငံသူနိုင်ငံသားကိုနော်ကျွန်တော်တို့ကာကွယ်ရမယ်စောင့်ရှောက်ရမယ်တာဝန်ရှိတယ်နော်ဆိုရတရားကဒီနိုင်ငံတကာကနေပြီးတော့ကယ်ဆယ်ဖို့အသက်တွေကိုကယ်ဖို့လူတွေနေရာမရှိစားရမရှိအိတ်ရာမရှိရှင်းနေတဲ့အခြေအနေတွေကိုဝိုင်းဝန်း 老多对嘛，努力不老差别多的嘞，不老努力多卡多卡要价的嘞，是吧？今朝都没看满来么？那第六个你他我，今朝都几点了嘞呗？苦苦努力过来的话，俺们粗娃嘞，起码嘞六块钱吃饭我嘞，我吃饭我嘞，今朝都对呀嘞。那个差别多的嘛，六块钱一个来哪样没？说的你呀嘛个，今朝都里头那六六块，六六是吧？标管收管是吧？也嘞呗，六块钱嘞嘛，切干切的个。哎，罗地马来了，就罗拿个给下马来呗。那俺那个人家家里也没多啊，比人家的，人家家里也没多呀。那这天里嘞，一路面、数路面，这都是北边喊大他的。他开呀，人家路啊，跟北边那边都是个伢一酒席的。那他开，就那路北边那里嘛，北路都开要你的。他故意的路呢，是啊，我这天他妈的个超标路线。他就那路也苦，那伢一得到呀呀的。他故意，那个故意没路的，那就那路 NGO 一个，搞笑来多的，故意那个给那个。哎，罗，哎，你这天老早了，跟我背出来了。这些起码的路可以出发目的呗，怎么样？你那说桥面东端哦，啊，这个的路可以出来的，我走路呢，这个雷达没出现哦，那不标个的，啊，接下来的我把沙皮走路，路边标那样嘛，接的。那路可以，你那说的，啊，这个你那说 UDHR 吧，那 Universal Declaration of Human Rights 出来过，你那说教你嘛，先来木拉人，来人，啊，这单这个都先来嘛。 no, you know, Rodari within Yabusha Piama Chit. Dilu Bama Dalin, you know, Luke, Ye Sura, you know, Nangama, Music Cabin and Mala Chit. Tamil Dignity, Sura Munero, Pula the Magaya, the UDA Sharma, Lamatura, Nanga Nanga, Nina, through Melisa Vene, Ido, D, Bringin Satu Suraka, Abuna, Gona, Yoga, Ruave, D, you know, Asian Fu Yugon, I got to do it, Anna Jedi Shire, the Nanga Nanga Ninga Leve. ခုနကတည်းကအာနာကျင်သဖိုင်းနေလို့ဖြစ်နေတဲ့ခါကြတော့အာဆီယံကိုနိုင်ကအာနာကျက်တွေရှိတဲ့အတွက်ကျွန်တော်တို့နိုင်ငံမှာဒီကနေ့လူခွင့်ရေးချိုးဖောက်မှုတွေကိုအာဆီယံအဖွဲ့ကြီးကိုနိုင်ကတော့တင်းတင်းကျပ်ကျပ်လေးနဲ့နော်ဝေးတော်မွေးပါရဲ့နေထိုင်လို့ဖြစ်နေတာကြောင့်မလို့တခုလုံးခြုံငုံအောင်ကျွန်တော်တို့အာမေအဘူးလို့ပဲပြောရမှာလေခင်ဗျဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ခုနကကိုအောင်သူညင်းပြောတ
ကျွန်တော်တို့ကလည်းဒီအာဆီယံအစည်းအဝေးအပြင်မှာဒီနိုင်ငံတကာအခြေအနေတွေအရရအရရောဒီမြန်မာနိုင်ငံကိုလည်းပဲပြပြခါကနဲ့ဝေဖန်ပြတင်ခြင်းလို့များလာသလားလို့တော့ထင်ရပါတယ်မြန်မာနိုင်ငံအကြောင်းနဲ့ပတ်သက်ပြီးတော့ပြောဆိုသွားတာတွေကတော်တော်လေးပဲပြင်းထန်ပါတယ် အခုလက်ရှိအခြေအနေမှာဆိုလို့ရှိရင်မြန်မာစစ်အစိုးရကိုကုလသမဂ္ဂနဲ့လက်တွဲလာအောင်လို့အာဆီယံဖွဲ့ကကြိုးပမ်းပေးနိုင်ခဲ့တယ်ဒီတော့ဒီအခြေအနေကိုလက်ခံပြုပြီးတော့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ရောက်လာအောင်လဲဝိုင်းဝန်းပြီးတော့ဟိုဖြောင်းဖြားပြရားပေးကြပါလို့လည်းပြောတယ်ဒီတော့အာဆီယံအဖွဲ့အနေနဲ့ကမြန်မာအစိုးရပေါ်မှာဘယ်လောက်များဩဇာသက်ရောက်နိုင်တယ်လဲဆိုတာလဲစဉ်း
ဆွေးနွေးကြသလိုပါပဲဒါကဟိုဘိုင်းကြီးပါဝါလို့ခေါ်တဲ့သူစီးနှောင်တဲ့ဩဇာအာဏာမရှိတဲ့အခါကျတော့ဟိုတကယ်တကယ်ကျတော့လည်းအရေးကြီးကိုခက်ပါတယ်ဆိုတော့တော့လေအခုလက်ရှိအချိန်ကြီးဒီလူခွင့်ရေးပြည်ညစာတန်းကိုထိုင်းနိုင်ငံကလက်မမထိုးရသေးသလိုဖိလစ်ပိုင်နိုင်ငံကလည်းလက်မမထိုးရသေးပါဘူးဆိုတော့ဖိလစ်ပိုင်နိုင်ငံကဆိုရင်ဘယ်လောက်ထိပြောနေသလဲဆိုတော့သူတို့အနေနဲ့ဗမာနိုင်ငံကိုစောင့်ကြည့်အောင်ပဲဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးကိစ္စကဒီအခုလက်ရှိစာချုပ်စာတန်းကိုလက်မထိုးမဲ့ကိစ္စနဲ့သက်ဆိုင်နေတယ်ဆိုတဲ့အထိတောင်းဒါဖိလစ်ပိုင်နိုင်ငံကပြောရတာရှိပါတယ်ဆိုပေမဲ့လည်းဒါကတော့ဟိုတစုံတရာပြားသက်ရောက်မှုသဘောလောက်ပဲရှိပါတယ်ဒါပေမဲ့ဟိုကျွန်တော်မျှော်လင့်ချက်တစ်ခုကတော့ဒါအကောင်းဖက်စဉ်းစားမယ်ဆိုရင်ပေါ့လေဆိုတော့2015မှာအာဆီယံတစ်ခုလုံးအနေနဲ့ဒါပုံမူပြီးတော့ကူးပေါင်းဆောင်ရွက်သွားမယ်ဆိုတော့ဒီမှန်းချက်ချတာတော့ကတဖြည်းဖြည်းနဲ့နိုင်ငံရေးပြည်ဝင်ပြောင်းလဲမှုတွေဗမာပြည်မှာဖြစ်လာဖို့ဆက်ပြီးတွန်းဖို့လှုပ်ဖို့တောင်းဖို့ရှိနေပါတယ်မဟုတ်ဘူးဆိုလို့ရှိရင်ဒီဒေသတစ်ခုလုံးရဲ့စီးပွားရေးလူမှုရေးနိုင်ငံရေးစသဖြင့်ပြဿနာတွေမှာအများကြီးအခက်အခဲဆက်ကြုံနေအောင်ပဲသူတို့အတွက်လည်းနောက်ကနေပြီးတော့ဆွဲထားတဲ့နိုင်ငံတစ်ခုလိုမျိုးပေါ့ဗမာပြည်ကအများအားကန့်လန့်ကန့်လန့်နဲ့ဖြစ်နေတဲ့အနေအထားမှာအနည်းနဲ့အများဆုံးသလိုတော့ဒါသလိုဘက်ကဆက်ပြီးကြိုးစားလိုက်မယ်လို့ကျွန်တော်သုံးသပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီခုနပြောခဲ့တဲ့ဆွေးနွေးခဲ့တဲ့အချက်တွေပေါ်မှာပေါ့လေကိုအောင်နိုင်နေနဲ့ရောဘယ်လိုများမြင်ပါလဲခင်ဗျာအာဆီယံကသူတို့ဗမာအစိုးရပေါ်မှာဖိအားပေးလို့ရနိုင်မှာမလား
ဟောမြန်မာနိုင်ငံကအာဆီယံရဲ့အဖွဲ့ဝင်ဖြစ်နေတဲ့အတွက်ကြောင့်မလို့တော့နိုင်ငံတကာမှာတစုံတရာအကာအကွယ်ရနေရရှိပါတယ်မြန်မာအစိုးရကအကျိုးစီးပွားရှိနေဆိုတဲ့အခါပေါ်မှာလည်းအာဆီယံဘက်ကလည်းဒီလိုမျိုးဖွဲ့ဝင်ဖြစ်ချင်တော့ဒါရိုက်တာတွေလုပ်တင်နေဒါရိုက်တာတွေလုပ်ပါလို့ပြောနိုင်ဆိုနိုင်ခွင့်ကတော့ရှိနေပါဗောလေဒါပေမဲ့မလုပ်လာတဲ့အခါမျိုးတွေမှာတော့တိတိယောက်ယောက်ကြီးအရေးယူနိုင်တာမျိုးတော့မရှိပါဘူးဆိုတော့ကကြတော့အာဆီယံကမြင်သာထင်သာတဲ့ဟိုလက်တွေ့ကြကြဒီလိုမျိုးဩဇာရှိတယ်ဆိုတာမျိုးကိုပြောလို့မရပါဘူးတစုံတရာတော့ဆက်နွယ်မှုရှိနေတယ်။နောက်အနာဂတ်မှာလည်းအာဆီယံကလူလက်ပွင့်နေတဲ့တပည့်ရဲ့တရားဖြစ်တဲ့ဒေတာကြီးကိုတည်ထောင်သွားမှာဖြစ်သွားဖို့ရည်ရွယ်ချက်ရှိရဆိုတဲ့ခါကြတော့အာဆီယံရဲ့အပြောင်းအလဲတွေကမြန်မာပြည်ကိုတစုံတရာရိုက်ထက်လာမယ်အနေအထားမျိုးတော့ရှိပါတယ်။ဒါမဲ့ဟိုမြန်မာနိုင်ငံမှာလူခွင့်ချိုးပေါင်းနေတဲ့တော်အောင်ဆန်းစုကြည်ကိုလွတ်မပေးဘူးနိုင်ငံချင်းသားတွေဖမ်းထားတယ်။ဒီအရေးကိုလွတ်ပေးပါဆိုပြီးတော့တိုင်းရိုက်တောင်းဆိုနိုင်တဲ့ခွင့်အာဏာမျိုးတော့အာဆီယံကမရှိဘူး။ဒါမဲ့ဟိုမြန်မာနိုင်ငံကအဖွဲ့ဝင်နိုင်ငံတစ်နိုင်ငံဖြစ်နေတယ်ဒီပုံမှာဆေဆိုးရကနိုင်ငံရေးတာဝန်ရေးကျိုးမြတ်တွေရနေတဲ့အပေါ်မှာဒီဖွဲ့ဝင်ချင်းမှုအပေါ်မှာတော့တစုံတရာဩဇာရှိရလို့ထင်တယ်။ဒါမဲ့ပြဿနာကလည်းဆိုတော့ဒီလိုမျိုးလဲအရေးမယူနိုင်တဲ့အပေါ်မှာမြန်မာနိုင်ငံကြောင့်ဒေသဖွံ့ဖြိုးရေးရနောက်ကျနေရတာလေအာဆီယံကဟိုဩဇာရှိရတဲ့သူ့အတွက်ကလည်းဟိုပြဿနာကြီးတစ်ခုလို့ဖြစ်နေတယ်အခြေအနေအားလည်းရှိနေပါတယ်ဟုတ်ဥပမာပြည်မနိုင်ငံစီးပွားရေးစောက်ရှရာဈေးကွက်မရှိဘူးမိုဘိုင်းဖုန်းတွေနိုင်ငံသားတွေမှာလိုလိုလတ်လတ်ပုံမှန်နဲ့ဈေးပေါ်ပေါ်နဲ့မကင်နိုင်ကြဘူးမသုံးနိုင်ကြဘူးမော်တော်ကားတွေကနိုင်ငံမြန်မာနိုင်ငံထဲမှာဈေးအကြီးဆုံးဖြစ်နေတယ် နိုင်ငံသားငွေကင်လို့မရဘူးလဲလဲလဲကူလဲလို့မရဘူးဈေးစီထည့်နေတယ်ထည့်လို့မရအစားရှိစင်းပေါ့နော်ဟိုဒေတာကြီးဖွင့်လို့လာဟုတ်တယ်ဆိုမြန်မာနိုင်ငံပြဿနာအကြီးဖြစ်နေအဲ့ဒီဟာကိုအာဆီယံကဘယ်လောက်စိတ်ရှည်ရှည်နဲ့တွဲခေါ်သွားနိုင်မလဲဆိုတဲ့ပုံမှာဟိုအာဆီယံကဘယ်လောက်ဩဇာအာဏာရှိတယ်လဲဆိုတဲ့ဟာဖြစ်ပါတယ်ဒါပေမဲ့ဓာတ်ရိုက်ကြီးဩဇာအာဏာရှိရလို့တော့ပြောလို့ဖြစ်ပါလိမ့်ရခင်ဗျဟု
တ်ကဲ့အာဆီယံအဖွဲ့ကြီးတစ်ခုလုံးအနေနဲ့ကဒီမြန်မာစစ်အစိုးရကိုသူတို့တန်းတန်းတလောက်ဖြောင်းပြမယ်ပြောဆိုမယ်ဆိုမယ်လို့မြန်မာစစ်အစိုးရကခေါင်းမာပြီးတော့နားမထောင်ခဲ့လို့ရှိရင်တော့ဒီခုနကပြောခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေဒီလိုပဲဆက်ပြီးတော့လုပ်နေအောင်မယ်နိုင်ငံရေးအကျဉ်းသားတွေကိုဆက်ပြီးတော့ချုပ်တောင်းအောင်မယ်ဆိုရင်ဒီအာဆီယံကနဂိုအမဒီမြန်မာနိုင်ငံဟာအာဆီယံအဖွဲ့ကြီးတစ်ခုလုံးရဲ့ဖွံ့ဖြိုးတိုးတက်မှုမှာအဟံတားကြီးနော်အနောက်ရှက်ကြီးတစ်ခုလို့ဖြစ်နေတယ်ဆိုရင်တခုခုတော့သူတို့ဟိုလုံနိုင်ဖို့တော့လိုအပ်မယ်လို့ထင်တယ်အခုဒီစီဝေးပွဲမှာအဟိုးအရင်တုန်းကလုတ်ခဲ့တဲ့စီဝေးပွဲနဲ့စာလိုက်လို့ရှိရင်တော့မြန်မာအစိုးရအပေါ်မှာဟိုဒီပေါ်ပေါ်ထင်ထင်ဝေဖန်ပြောဆိုလာတာတွေတော်တော်များများမြင်ရပါတယ်အဲ့တော့တခုခုထူးခြားလာနိုင်မလားဆိုတဲ့မျှော်လင့်ချက်လည်းထားတဲ့လူကထားနေကြတာပေါ့လေဆရာဦးစင်လင်းရောပြောပါအောင်ခင်ဗျဒီ
ဟုတ်ကဲ့ကျွန်တော်တို့လငယ်အခြေအနေရကြည့်ရအရပါလေဒါပြောရတာပါလငယ်အခြေအနေရကြည့်ရတာကတော့ကျွန်တော်တို့အားရဖို့အခြေအနေတော့မရှိသေးဘူးပေါ့ခုနကျွန်တော်တို့ပြောသလိုပါပဲသူတို့ရဲ့ဒီရေရိုးရေရှည်ဒီရမန်းချက်တွေကတော့ရှိတာပေါ့လေလမ်းစဉ်တွေချထားတာတော့ရှိတာပေါ့ဒါပေမဲ့ဒီရေရှည်မှာတော့အာဆီယံလည်းပဲပြောင်းရမှာပေါ့လေဘာကြောင့်လဲဆိုတော့အာဆီယံကနေကလည်းပဲကျွန်တော်တို့ကမ္ဘာနိုင်ငံကြီးဇက်ကုံပေါ်မှာသူကလည်းပဲအဖွဲ့တစ်ဖွဲ့အနေနဲ့ပါဝင်နေတာကိုအဲ့တော့ဒီကြံတဲ့ဒီဥရောပအမေရိကန်တို့အဖွဲ့ဒီကျွန်တော်တို့ဩဇာကြီးတဲ့ဒီအမေရိကန်တို့လို့เนาะစသဖြင့်ဒီလိုနိုင်ငံတွေကနေပြီးတော့ဖြီအားတွေပေးလာတဲ့အခါမှာတကမ္ဘာလုံးရဲ့ဆက်ဆက်နေတဲ့ကျွန်တော်တို့ဒီစီးပွားရေးလူမှုရေးเนาะအခြေခံနေနေပေါ့လေအဲ့ဒါအပြင်ဒီကနေ့ဆိုလို့ရှိရင်ဒါကမ္ဘာကြီးပုံနေလာတဲ့ပြဿနာကြီးပဲငင်းဒါဟာတစ်ရက်တစ်ရက်ပဲဖြစ်နေတယ်เนาะကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းခဲ့တဲ့တစ်ရက်တစ်ရက်ပဲဖြစ်နေတယ်ဒါလေးအကုန်လုံးကဒါတကမ္ဘာလုံးသွားချုံစဉ်းစားတဲ့အခါကျတော့တကမ္ဘာလုံးကလုံးဝမဲ့တော်ပြုမွားမယ်ကြင့်ကြရမယ်ကမ္ဘာလူအဖွဲ့အစည်းတိုးတက်ဖွံ့ဖြိုးရေးအတွက်ဆောင်ရွက်ရမယ့်ကိစ္စတွေနဲ့ပတ်သက်လာတဲ့အခါကျတော့နိုင်ငံတကာဖိအားရကမ္ဘာအင်အားစုများရဲ့ဖိအားရအာဆီယံလည်းပဲမလဲမသေးတော့ပြောင်းတော့ပြောင်းလာမှာပါပဲ။ဒါပေမဲ့သူတို့ကလည်းပဲပြေပြီးနေလို့ရတော့နေနေတဲ့သဘောမျိုးလို့ကျွန်တော်မြင်တယ်လေလက်ရှိအခြေအနေကအခုပဲကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်ဒီပွန်ဂျာပေါ့ဟုတ်လားအဲကျွန်တော်တို့ post nervous joint assessment ကိုကြည့်မယ်ဆိုလို့ရှိရင်ကိုပဲဒီအဆင်ခါစားမှာကျွန်တော်ရိုးစီပချာတွေပဲတွေ့နေရတယ်ဒီနာဖအစိုးရကဒီအဟံတားပြုတာတွေတော့သူတို့ရဲ့ဒီနိုင်ငံတကာအကူအညီတွေကိုချက်ချင်းတော့အဝင်မခံတဲ့အတွက်ကြောင့်မလို့ထိခိုက်နေတာမှုတွေတော့ပျက်စီးဆုံးရှုံးမှုတွေဒါသူတို့ဘက်ကဒီတောင်းဝတရားပြက်ကွက်မှုတွေတော့ဒါတွေနဲ့ပတ်သက်လို့ဒီအဆင်ခါစားမှာလုံးဝတို့မထားဘူးเนาะဒါအဲ့ဒါအပြင်ကျွန်တော်တို့ဒီနိုင်ငံတကာအပြည့်အကူအညီတွေအပေါ်မှာသူတို့ကဒီ SCC နဲ့เนาะနော်တဘာရယူပြီးတော့ကနော်20ရာခိုင်နှုန်းတော့ကိုလည်းပဲသူကခေါင်းပုံဖြတ်လိုက်သေးတယ်အဲအဲ့ဒါအပြင်လည်းပဲကျားတို့ဒီအတိုင်းပဲနိုင်ငံတကာကပေးတဲ့အကူအညီတွေကိုနော်စစ်တပ်နဲ့သူ့ရဲ့ဒေခရိုနီစီကိုပဲနော်ဥစားပေးပြီးပေးထားပြီးတော့ပစ္စည်းများပြားလဲဒါကျွန်တော်တို့ခိုးယူတာတွေလောစုံအောင်လုပ်တာတွေခံရသေးတယ်ဒါတွေလည်းပဲသူတို့ကုလသမဂ္ဂအဖွဲ့ကြီးတွေကမသိဘူးမဟုတ်သိတာပဲကျွန်တော်တို့ဒီမှာဒီတက်ဆိုင်တဲ့လူတွေမေးကြည့်တော့သူတို့သိရောသိရဒါပေမဲ့သူတို့ရင်ကုန်နှုတ်ပိတ်နေကြတယ်ဆိုတော့အဲ့ဒါကြောင့်မလို့ဒီအာဆီယံအဖွဲ့ကဒီအဆင့်ကာလမှာဒီကောင်းကွက်ကောဆိုးကွက်ကောကျွန်တော်တို့ဝေဖန်ထောက်ပြဖို့လိုတယ်ဒါမှသာလင်းတော့သူတို့ဘာလို့ဆိုတော့အများကအဆက်ရပြီးပြင်လာမှာဖြစ်တယ်ဒါပေမဲ့ဒီကနေ့အာဆီယံအဖွဲ့ဟာဒီပြည်ပေါ်ချုပ်ကြီးများကိုသူတို့ကချော့မော့ပြီးတော့ပြေးလည်အောင်သူတို့အလုပ်ဖြစ်အောင်ပေါင်းနေတာမျိုးပဲရှိတယ်နော်အာဆီယံဇုံတရာတုတ်တက်တယ်ဆိုတာပြနိုင်မှုအတွက်အဲသူတို့ဟာဒီမြန်မာနိုင်ငံထဲကိုတစ်ချောင်းလုံးဝင်မရခဲ့တာဒီကနေ့ဝင်လို့ရပါပြီဒီကနေ့မြန်မာနဲ့လက်တွဲလုပ်လို့ရပါပြီဆိုတဲ့ဒါမှမပြောပါတော့တဲ့ဟာလေးတွေကိုပဲပြပြီးတော့အာဆီယံကချော့မော့နှစ်သိမ့်ဖုံးပြပြီးတော့နော်ဆောင်ရွက်နေတာမျိုးတွေ့ရတယ
်။ဟုတ်ပါတယ်။ဒါ
ကြောင့်မလို့ကျွန်တော်တို့ကလည်းအာဆီယံဟာမြန်မာပြည်တို့တဲ့ကြောင်းလေးမှာလက်ရှိအခြေအနေရတော့သူတို့သွားနေတဲ့ပုံမျိုးနဲ့စစ်အာဏာပိုင်များရဲ့နော်ဒီအမြတ်ထုတ်တာပုံနော်ကလိန်ကြတာပုံနေနဲ့ဆိုရင်တော့အာဆီယံရဲ့ဒီကနေ့အခြေအနေဟာမြန်မာနိုင်ငံကိုပြုပြင်ကြောင်းလဲတဲ့နေရာမှာဒါအထောက်အကူအင်မတန်မှဒီနည်းနည်းပဲဖြစ်နေမယ်လို့ကျွန်တော်ကတော့အဲ့လိုပဲမြင်နေတယ်ခင်ဗျာကျွန်တော်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာဦးစင်ခင်ဗျအဲ့တော့ဒီအာဆီယံအဖွဲ့ကြီးရဲ့ဒီနိုင်ငံသားဝင်ကြီးများညီလာခံဒီ ARF စီးပွဲတွေမှာအခုလှုပ်သွားကြတာကမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုပြောင်းလဲလာရေးအတွက်ဘလောက်အကျိုးအမြတ်ဖြစ်တယ်ဆိုတာကိုဘလောက်များအကျိုးအမြတ်ရှိခဲ့တယ်လဲဆိုတာကိုလည်းပဲစဉ်းစားမိကြတာပါပဲအဲ့တော့ကွန်တူချင်းကိုကျွန်တော်အချိန်ရလည်းနည်းနေပါခင်ဗျဟိုနည်းနည်းလေးဒီကိစ္စနဲ့ပတ်သက်ပြီးတော့ဝေဖန်သုံးသပ်ပြပါဦး
ဟုတ်ကဲ့ခင်ဗျ အဓိကတော့ဒီအခုအာရ်အက်ဖ်လို့ခေါ်တဲ့ဒီအာဆီယံမှာသူတို့ဒေသဆိုင်ရာဆွေးနွေးပွဲတွေပေါ့ဆိုတော့ဒါကိုလည်းတချို့ဝေဖန်တဲ့သူတွေကပြောကြတာရှိပါတယ်ဘာမှမထူးအောင်ဆက်ဆက်စကားဝိုင်းမှာပဲဆိုတဲ့အနေထားမျိုးပါပဲဆိုတော့ခုနဥစဉ်လင်းဝေဖန်ထောက်ပြသွားတာတွေလည်းအများကြီးမှန်ပါတယ်ဆိုတော့အခုလက်ရှိအာဆီယံအနေနဲ့ကတော့ဒီမြန်မာပြည်အပေါ်မှာအများကြီးအခုချက်ချင်းပြင်ပြောင်းလဲမှု
ကျွန်တော်ဆုံးစားပါတယ်ခင်ဗျာဆိုတော့သိတော့လဲမျှော်လင့်တာလို့တော့မရပါဘူးဟုတ်ကဲ့ခင်ဗျာကိုအောင်နိုင်ရောဘယ်လိုများအဲ့ဒီကျွန်တော်ညီကုန်းလေးအနေနဲ့ပေါ့နော်ဘယ်လိုများမြင်ပါလဲခင်ဗျာဟုတ်ကဲ့ဟိုအာဆီယံနဲ့မြန်မာဆက်ဆံရေးမှာဟိုအာဆီယံကဟိုဝင်ရောက်မဆက်ဖက်ရေးမှုရပါတော့မြန်မာနိုင်ငံကာကွယ်ပြီးပြောဆိုတဲ့တခြားလုံးမှာမြန်မာဘက်ကဘာမှမတုံ့ပြန်ဘဲနဲ့အာဆီ
ဟာဆင်းနေမှာရှင်နိုင်ငံတွေကလည်းတော်တော်ကြီးစိတ်ပြက်လက်ပြက်လေးတာနေထွက်လာတယ်အဲ့လိုထွက်လာတဲ့နေရာမှာမြန်မာအစိုးရဘက်ကတုံ့ပြန်မှုတွေဟိုအပြုတ်တော်တုံ့ပြန်မှုတွေတွေ့ရတယ်ဆွဲခါကြတော့မြန်မာအစိုးရကိုတစ်ဖက်ကလည်းဆွဲခေါ်ရင်တစ်ဖက်ကလည်းဟိုသူအတက်ဖျားတွေပေးသွားခြင်းအပြင်အာဆီယံတစ်စုံတရာတော့မြန်မာနိုင်ငံအတွက်ပြောင်းလဲတွေကလုံးနိုင်မယ်လို့ထင်တယ်ဆိုပြဿနာပါမ
ဒီအဖွဲ့ကဘာမှဩဇာအာဏာတရားမှုလည်းမရှိဘူးဘာမှလုပ်လို့လည်းမရဘူးဆိုပြီးတော့အရာစကားတွေကိုဆိုင်ရာဘာမှဩဇာအာဏာတရားမှုလည်းမရှိဘူးဘာမှလုပ်လို့လည်းမရဘူးဆိုပြီးတော့အရာစကားတွေကိုဆိုင်ရာဘာမှဩဇာအာဏာတရားမှုလည်းမရှိဘူးဘာမှလုပ်လို့လည်းမရဘူးဆိုပြီးတော့အရာစကားတွေကိုဆိုင်ရာဘာမှဩဇာအာဏာတရားမှုလည်းမရှိဘူးဘာမှလုပ်လို့လည်းမရဘူးဆိုပြီးတော့ ဒီအဖွဲ့ကဘာမှဩဇာအာဏာတရားမှုလည်းမရှိဘူးဘာမှလုပ်လို့လည်းမရဘူးဆိုပြီးတော့အရာစကားတွေကိုလည်းနိုင်ငံတကာဖိအားပေးမှုတွေကများလာပြီးဒီအပြင်ကိုပဲခုနကောင်းတိုင်းပြောသူအာဆီယံအဖွဲ့ကိုလည်းပဲနိုင်ငံတကာဖိအားပေးမှုတွေကများလာပြီးဒီအပြင်ကိုပဲခုနကောင်းတိုင်းပြောသူအာဆီယံခေါင်းဆောင်တွေကိုယ်တိုင်ကလည်းမြန်မာဆက်ဆွေးရပေါ်မှာစိတ်ပြက်လက်ပြက်နဲ့ဝေဖန်ပြောဆိုမှုတွေများလာပြီးဆိုတော့ကဒီ ာအခုပါဝင်ဆွေးနွေးပေးသွားခဲ့ကြတဲ့ NCGUB မြန်မာနိုင်ငံညွန်မောင်းဆိုရအဖွဲ့ပြန်ကြားရေးတာဝန်ခံဦးစင်လင်းမြန်မာအရေးလေ့လာသူဦးအောင်သူငိမ့်နဲ့သတင်းနဲ့မီဒီယာကွန်ရက်အဖွဲ့ Editor ဦးအောင်နိုင်တို့ကိုကျေးဇူးတင်ရှိကြောင်းပြောကြားရင်းညီကုန်းချုပ်ပါစေခင်ဗျာတော်တာရှင်အပေါင်းကိုစိတ်နှပြချမ်းမွှင်လန်းကြပါစေ